ါ်လာရှိမှာခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲစကဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့ငင်းအေးရှိဆောင်ရွေးကောက်ပွဲအသိပညာပေးအဖွဲ့ဒါရိုက်တာတယောက်ဖြစ်တဲ့ဦးရဲအောင်ထိုင်းနိုင်ငံအခြေစိုက် FDB ခေါ်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုနိုင်ငံခြားရေးကော်မတီဝင်ဒေါခင်အောင်မာနဲ့ရန်ကုန်မြို့ကသတင်းစာဆရာဦးစီသူအောင်မြင့်တို့ဖြစ်ကြပါတယ်မြန်မာနိုင်ငံကလာနေတဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေထဲမှာကြားနေရတာတွေကတော့အကုန်လုံးထူးထူးဆန်းဆန်းနေဘဝင်မကြစရာတွေအများကြီးပဲပေါ့လေအဲ့တော့ကျွန်တော်တို့တွေမကဘူးပေါ့ဒီအခုကုလသမဂ္ဂတို့အမေရိကန်တို့ကဒီစောင့်ကြည့်နေကြတဲ့အဖွဲ့တွေကလည်းပဲထိုနည်း၎င်းပဲပြောနေဆိုနေကြတာတနည်းအားဖြင့်ကုလသမဂ္ဂအထူးထူးညီလာခံမှာတင်ပြတဲ့အစီရင်ခံစာထဲမှာဟို UN ကိုယ်စားလှယ်ရန်ဟီလီယာဒီမြန်မာနိုင်ငံကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လွတ်လပ်ပြီးတော့ပြတတ်တဲ့ရွေးကောက်ပွဲဖြစ်ပါမလားစိတ်ပူနေတယ်လို့ပြောသွားတာတွေကြားလိုက်ရတယ်ဒီအမေရိကန်နိုင်ငံကအရင်သမရဟောင်းဂျင်မီကာတာရဲ့ကာတာစင်တာလည်းပဲဟိုမြန်မာနိုင်ငံချင်းနေကြည့်နေအဲ့တော့သူတို့ကလည်းပဲစိတ်ပူစရာတွေစိုးရင်စရာတွေမြင်ရတယ်ဆိုပြီးတော့ပြောသွားတယ်အဲ့တော့အကုန်လုံးကလည်းပဲဒီမဲစင်းမှားတာတွေအခုနောက်ပိတ်ဆုံးကြားတဲ့သတင်းကဆိုလို့ရှိရင်အခုကရင်ပြည်နယ်မှာကြေးရွာအုပ်စုတချို့ကိုရွေးကောက်ပွဲမလုပ်တော့ဘူးလို့ကြားပါတယ်ဒါအခုနောက်ဆုံးကြားတဲ့သတင်းမှာတော်ရလဲရှမ်းပြည်နယ်မှာလည်းပဲထိုနည်းလက်ကောင်းပဲတချို့နေရာတွေမှာမလုပ်ဘူးဆိုတော့ဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့မြင်သာကြားထားတာလေးတွေဆွေးနွေးကြလို့ပါရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပညာပေးလုပ်ငန်းတွေလုပ်နေရတဲ့အချိန်မှာအဲ့ဒီလိုနီးစနစ်မကျတာတွေကိုဘယ်လိုများမြင်ရတွေ့လဲ။ဦးရဲအောင်ဆွေးနွေးပြပါလားခင်ဗျ။ဦးရဲအောင
်ဟုတ်ကဲ့အဲကျွန်တော်တို့အဓိကကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နီးစနစ်မကျတာတွေ့နေရတာကတော့အဓိကမဲဆန္ဒရှင်စည်းရင်ပေါ့လေ။မဲဆန္ဒရှင်စည်းရင်နဲ့ပတ်သက်လာလို့ရှိရင်တော့အခုတည်းအထိကိုကျွန်တော်တို့ဒီမှာကပုံဝင်ကြစရာမတွေ့ရဘူးဖြစ်နေရတယ်။အခုလည်းဆိုတော့မက်ဆန်နာရှင်စည်ရင်ကိုနှစ်ကြိမ်ပထမကြိမ်ကျင်းလာတယ်။ပြီးတော့ဒုတိယကြိမ်ကျင်းလာတယ်။အဲဒီကျင်းလာတဲ့အခါမှာလည်းအဆင်ဆင်မှားယွင်းမှုတွေရှိတယ်။ဒါတွေကိုနောက်ဆုံးအကြောင်းပြတာကစော်ဝဲကြောင်းတို့။ဘာလို့အကြောင်းပြပြီးမှားယွင်းနေတာဒီကတော့ကျွန်တော်တို့အမှန်ပဲ။အဲဒီဒုတိယကြိမ်ကျင်းလာပြီးတဲ့အခါမှာအခုတကယ်ပြောမယ်ဆိုရွေးကောက်ပွဲကော်မရှင်ရဲ့ဒီဥပဒေနေဥပဒေတွေရဆိုလို့ရှိရင်မက်ဆန်နာရှင်စည်ရင်တွေရဲ့ဒီဖြစ်ဆွတ်တာဒီပေးဖြစ်တာဒီကျွန်တော်တို့ကန့်ကွက်ပြင်ဆင်တာတွေဟာလုပ်ငန်းစဉ်တွေကပြီးဆုံးသွားပြီပေါ့လေ
။
ဒါပေမဲ့အဲ့ကိုတိကျတဲ့မဲဆန္ဒရှင်စည်ရင်ပေါ့။အဲ့ဒီဟာကဘယ်အချိန်မှထွက်လာမလဲဆိုတာကိုဥဒေတိကျွန်တော်တို့မသိရသေးဘူးဖြစ်နေတယ်။အဲ့ဒီဟာကတကယ်လို့များမဲပြီးခုနောက်ဆုံးကျွန်တော်တို့ကြားနေတာကရုပ်ခဝဲရတယ်။ရန်ချက်ကကတ်နေပြီတပတ်ကျော်ကျော်လေးပဲလူတော့တယ်ပေါ့နော်။တပတ်ကျော်ကျော်လေးပဲလူတော့ဆိုရုပ်ခဝဲနီးမှဒီမဲဆန္ဒရှင်စည်ရင်ကတ်မယ်ဆိုတဲ့အခါမှာဒီအဲ့ဒီအချိန်ကြတော့မှမဲဆန္ဒရှင်တွေထဲမှာငိုလိုပဲအမှားရွက်နေဖြစ်နေမယ်ဒီလိုဒီမပါတဲ့လူတွေအများကြီးဖြစ်နေမယ်ဆိုပြင်ထားတဲ့လူတောင်းထားတဲ့လူမပါဘူးဆိုလို့ရှိရင်အဲ့ဒီအချိန်ခါကြတော့မှဒီမက်ဆန္ဒရှင်စင်းနဲ့ပတ်သက်ပြီးတော့ဒီမက်ဆန္ဒရှင်နေနေနဲ့ကျွန်တော်တို့ဒီမဲပြပိုင်ခွင့်ရှိတဲ့နိုင်ငံသားတွေနေနဲ့မကျေနပ်မှုတွေအများကြီးဖြစ်ပေါ်လာနိုင်တယ်လို့ကျွန်တော်တို့မြင်နေမိပါတယ်ဗျာ
။ဟုတ်ကဲ့ဟိုပြီးခဲ့တဲ့ရက်ပိုင်းကပဲမန္တလေးမဟာအောင်မြေမြို့နယ်မှာလည်းပဲလူ 9,000 လောက်စီးရင်တဲ့မှာရှိကြတယ်ပို့နေတယ်ဆိုတာတွေးလိုက်ရတယ်နောက်တစ်ခါဟိုကိုကိုကျွန်းမဲစင်းမှာလည်းကဟိုင်းကြီးကျွန်းရေတာစခန်းကလူ200လောက်ရဲ့နံပါတ်ထပ်ပြီးတော့ပါနေဆိုတော့ကျွန်တော်တို့ဒီနေ့မှာတွေးလိုက်တယ်ခင်ဗျအဲ့တော့အဲ့လိုရှီရင်းစွဲဒီလူဥယေတက်ကိုပဲပို့ရှံပြီးတော့ပါလာတဲ့လူတွေရဲ့မဲစင်းတွေကဒါတွေကရိုးရိုးသားသားမဟုတ်ဘူးဒါတွေကမတမာမှုတွေဖြစ်လာနိုင်တယ်ဆိုပြီးတော့လူတွေကစိတ်ပူနေကြတာပါမအောင်မပြောပါအောင်ခင်ဗျပြောပါအောင
်ဟုတ်ကဲ့ဟိုကျွန်မမြင်တယ်လေဒီမဲဆန္ဒရှင်စီးရင်ကဟိုကျွန်မတို့ပို့ပြီးတော့ဂယူဆိုင်တင်တဲ့အချက်တစ်ခုကပါလဲဆိုလို့ရှိရင် तू ကတနိုင်ငံလုံးရဲ့မဲဆန္ဒရှင်စီးရင်ကိုမထုတ်ပေးဘူးရှင့်အဲ့ဒါကပိုအဆိုးဆုံးလို့ကျွန်မမြင်တယ်ဆိုတော့အခုကသူ့နေရာလိုက်မှာပေါ့နော်ခုနကတော့ဟိုနှစ်ခါထုတ်ပြန်ပေးတယ်မှားနေတယ်ဟလာဒီပြည်ပရောက်နေတဲ့သူတွေမှာစင်ကာပူအပါအဝင်မှာဆိုလဲမှားနေတာတွေဖြစ်တယ်ဆိုတော့အဲ့လိုမျိုးနေရာအကွက်လိုက်အကွက်လိုက်မှာမှားနေတာတွေကိုသိနေတဲ့တစ်ချိန်တည်းမှာပဲတကယ်အရေးကြီးဆုံးပြဿနာကျွန်မတို့တနိုင်ငံလုံးအတိုင်းအတာအရာမဲဆန္ဒရှင်စည်ရင်းကလုံးဝမရှိနေဘူးဆိုတော့အဲ့ဒါကဘာကိုပြောလဲဆိုတော့ဒီတနိုင်ငံလုံးအတိုင်းအတာမဲဆန္ဒရှင်စည်ရင်းဟာ UEC လက်ထက်မှာလိုရင်းလိုသလိုမျိုးဒီဟာကိုမျက်ထုတ်လို့ရတဲ့အဥ္စာမျိုးဖြစ်နေတယ်ဒါကတော့ကျမတို့မြင်တာကအခုဒီဟိုထားလိုက်ပါတော့เนาะကျမတို့ဒီမြန်မာနိုင်ငံအပြင်ဘက်မှာရောက်နေကြတဲ့ပြည်သူတွေဆိုလို့ရှိရင်တန်းနဲ့ချီရှိတယ်ထိုင်းနိုင်ငံတနိုင်ငံထဲမှာတော့မှ3တန်းကျော်ရှိတယ်ဒါအနည်းဆုံးဆိုတော့လောလောဆယ်တောင်မှ3,000ကျော်လောက်ပဲစည်ရင်းပေးထားတာပြည်တယ်ဒါပေမဲ့ဒီစည်ရင်းတွေကတနိုင်ငံလုံးအတိုင်းအတာအရမဲဆန္ဒရှင်စည်ရင်းကိုမထုတ်ပေးတဲ့အဥ္စာဟာကျမမြင်တာကခုနကအခုထုတ်ပေးတဲ့လောက်မှားနေတာဒီအပြင်ကိုတနိုင်ငံလုံးအတိုင်းအတာကိုမထုတ်ပေးဘဲထားနေတယ်ဆိုတဲ့ဥစ္စာဟာဒါဟာရည်ရွယ်ချက်ရှိရှိနဲ့ကိုဒါကိုဟိုအတုံးချဖို့အတွက်လုပ်တယ်လို့ပဲကျမတို့အဲ့လိုမြင်နေတယ်ရှင
့်ဟုတ်ကဲ့ကိုစီတူအောင်မြော်ခင်ဗျပြောပါအောင
်အဲဟုတ်ကဲ့အခုဟိုမက်ဆင်းနဲ့ပတ်သက်လို့တီဗီကြီးကပြောရမယ်ဆိုရင်နောက်ဆုံးထွက်တဲ့သတင်းမှာအရန်ကိုစိတ်ဝင်စားဖို့ကောင်းတဲ့ဟိုသတင်းတစ်ခုထွက်လာတယ်အဲ့ဒါဘာလဲဆိုတော့ ကိုကျိုးမှာပါတဲ့မက်ဆင်တစ်ခုပေါ့နော်အဲ့ဒီမှာပါတဲ့ရေတတ်သားဒီအယောက်100နီးပါးပေါ့192ယောက်ပေါ့အဲ့192ယောက်ရဲ့စီးရင်ကအေယဝတီတိုင်းငပုတော်ပေါ့နော်ငပုတော်ကရေတတ်စခန်းဌာနချုပ်မှာရှိတဲ့စီးရင်တွေနဲ့ထပ်တူပဲသွားပြီးတော့တူနေတယ်ထပ်တူပြီးသွားပြီးတော့တူနေတဲ့ဟာကိုသူတွေကတွေ့လဲဆိုတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသွားပြီးတော့မှသူတို့တွေ့တယ်တွေ့တဲ့ခါကျတော့သူတို့ကနေပြီးတော့မှကော်မရှင်ပေါ့ကိုကိုကျွန်းကော်မရှင်ကိုတင်ပြရတယ်တင်ပြတော့အခုနောက်ဆုံးရတဲ့သတင်းမှာကတော့အဲ့ဒီစီးရင်တွေကိုထပ်နေတဲ့အတွက်ကြောင့်ပယ်ဖြတ်ပေးမယ်ဆိုပြီးတော့မှကော်မရှင်ဘက်ကနေပြီးတော့မှကြီးညာလိုက်တာတွေရှိသွားပြီသူတို့အတိအပြေကဘာလဲဆိုတော့အဲ့လိုမျိုးမဲစင်းထပ်နေတဲ့ဟာတွေကအများကြီးရှိနိုင်တယ်အခုကတော့ NLD အဖွဲ့ကအရမ်းကိုသူတို့ကသေချာကြနာလိုက်ပြီးတော့မှစစ်စစ်တဲ့ခါကျလို့ပေါ်လာတဲ့ကိစ္စပေါ့နော်သူတို့အဲ့လိုမျိုးထပ်နေရင်ဘာဖြစ်နိုင်တယ်လဲဆိုတော့လူတယောက်ကတမန်တော်ဖြစ်နိုင်တယ်နောက်ရမဝန်တန်းဖြစ်နိုင်တယ်သူတို့တွေကဒီနေရာမှာကြိုတင်မဲတွေပေးသွားပြီးတော့မှနောက်တနေရာမှာရီယူမဲပေးတာတွေပါကြီးအကုန်လုံးလုပ်လို့ရတယ်မဲစင်းထပ်နေတဲ့ကိစ္စတွေကသူတို့အခုကတော့ဘဘွားကြီးပေါ်လာတဲ့ခါကျတော့သူတို့တွေကပြန်ပြီးတော့ပယ်ဖြတ်ပေးလိုက်တဲ့သဘောကိုကျွန်တော်တွေ့ရတာပေါ့နော်သူတို့အဲ့ဒီအတိုင်းပဲမဟာအောင်မြေမြို့နယ်မှာဖြစ်နေတဲ့ကိစ္စကလည်းအလားတူပဲဟိုမဲစင်းမှာရှိတာကများရှိတာမဟုတ်ဘူး14,000လောက်ရှိတယ်အဲ့ဒီထဲမှာမှတကယ်တကယ်ရက်ထဲမှာနေထိုင်နေတဲ့လူက7,000ကျော်လောက်ရှိတယ်အဲမဲစင်းမှာမပါတဲ့လူက9,000ကျော်လောက်ဖြစ်နေတယ်ရခိုင်နှုန်းအားဖြင့်ဆိုရင်60ရခိုင်နှုန်းလောက်သွားဖြစ်နေတယ်မနေတဲ့လူတွေကအဲ့လိုမျိုးမဲစင်းမှာပါနေတာအဲ့ဒီမဲစင်းမှာမနေတဲ့လူတွေပါနေတဲ့ဟာကဟိုတကယ်တကယ်မဲပြီးတဲ့ခါကျရင်ပြဿနာတွေအများကြီးဖြစ်နေတယ်ပထမပြဿနာကဘာလဲဆိုတော့ခုနကပြောသလိုပဲမသမာမှုတွေဖြစ်လာနိုင်တယ်ဒုတိယပြဿနာကဘာလဲဆိုတဲ့ခါကျတော့မဲတကယ်ပြီးတဲ့ခါကျရင်မဲပြီးပိုင်ခွင့်ရှိသူစီးရင်ကိုပဲဟိုတွက်ချက်မှာဖြစ်တဲ့ခါကျတော့ဟိုရခိုင်နှုန်းဘလောက်ကထောက်ခံနေပါ냐ဆိုရင်အဲ့ဒီမှာမဲစင်းအပားတွေအများကြီးဖြစ်နိုင်တယ်ဆိုတော့ဒီပြဿနာတွေကတော်တော်လေးကိုကြီးတယ်လို့ဟိုကျွန်တော်ကတော့မြင်ပါတယ်အရန်ကိုလည်းဟိုစိုးရိမ်ဖို့ကောင်းတဲ့အနေထားလို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ Now မဲဆန္ဒရှင်တွေကိုလည်းပဲဒီခုနကတော့ရွေးကောက်ပွဲအသိပညာပေးနေတဲ့ပုဂ္ဂိုလ်တွေကနေပြီးတော့เนาะတည်တည်ဆာဆာဒီကိုထဲ့တဲ့မဲပြားကိုပယ်မြဲမဖြစ်ရအောင်လို့ဘယ်လိုပဲပုံသလားတစိမ့်ထူရမယ်စသဖြင့်ဟိုလိုက်တော့တင်တော့တင်နေကြတာပဲပေါ့ဒါပေမဲ့လို့ဒီကြေးလက်ဒေတာတွေမှာဆိုလို့ရှိရင်နည်းနည်းပါးပါတင်းဆောင်သွားလို့ရှင်ဒါတွေကိုပယ်မဲဆိုပြီးတော့လှုပ်လာမှလေလက်ရှိသေးတယ်အဲ့တော့ခုနပြောလို့ကျွန်တော်တို့ဒီပယ်မဲတွေဖြစ်လာမဲ့ကိစ္စကိုတားဖို့စီးဖို့เนาะနောက်ပြီးတော့ဒီကျန်တဲ့ရပိုင်းအတွင်းမှာတပတ်လောက်အတွင်းမှာလူတွေမှန်မှန်ကန်ကန်နဲ့မဲပိတ်တတ်အောင်လှုပ်ဖို့ဆိုတာတွေကလည်းနည်းတဲ့တာဝန်ကြီးတွေမဟုတ်ပါဘူးအဲ့တော့မောင်အမတို့မြင်တာတွေပြောပါအောင်ခင်ဗျ
ဆိုတော့ဟိုခုနကဒီပြည်သူတွေမဲပေးနိုင်ဖို့အတွက်ကပေါ့နော်မဲယုံရှိရောက်တဲ့အထီကိုတာဝန်ယူပေးရမှာကခုနကဟိုနိုင်ငံတော်နဲ့ပြီးတော့ဒီအထူးသဖြင့်တော့ဒီ UEC ရွေးကောက်ပွဲကော်မရှင်ပေါ့ဆိုတော့ဒါပေမဲ့တကယ်တမ်းရွေးကောက်ပွဲကော်မရှင်ကသူတာဝန်ယူရမယ့်ကိစ္စတွေတာဝန်မယူဘဲနဲ့မဲပေးတင်တဲ့သူတွေကကိုယ့်အကူတာဝန်ယူကိုပေးခြင်းကိုယ့်အကူဟိုတာဝန်ယူပြီးတော့လုပ်ရမယ်ဆိုတာမျိုးနဲ့ဘယ်လိုကောင်းလဲတာဝန်ယူမှုကင်းမဲ့နေတဲ့ပြဿနာပေါ့နော်ကျွန်မမြင်တာကဒီရွေးကောက်ပွဲကော်မရှင်တာဝန်ယူမှုကင်းမဲ့နေတဲ့ပြဿနာနောက်ပြီးတော့သူ့ရဲ့ deadline မှုပေါ့ deadline မှုကဘာလဲဆိုလို့ရှိရင်ဒီအခုဒီခိုင်ပြိုးပါတီကနေပြီးတော့မှလာတွားပြီးတော့မှမဲဆွဲစည်းရုံးတဲ့ဥစ္စာတွေမှာဒီဘာသာရေးဆောင်အောင်တွေကိုတုံးတဲ့ကိစ္စတွေဒါတွေကတကယ်တမ်းဆိုပေးမလို့ပါဘူးပေါ့ဒါပေမဲ့တစ်ချိန်တည်းမှာဒေါအောင်ဆန်းစုကြည်တုံးမဲ့နေရမျိုးကြတော့ဟိုအခွင့်မပေးဘဲနဲ့တားတာမျိုးတွေကိုဟိုလက်ပိုက်ကြည့်နေတဲ့ကိစ္စမျိုးတွေဒါမျိုးတွေကလည်းအရန်တည်တာလေပေါ့နော်ဆိုတော့ကျွန်မမြင်တာကဒီလာမဲ့ရွေးကောက်ပွဲဟာအခုရွေးကောက်ပွဲပြင်ဆင်နေတဲ့ရွေးကောက်ပွဲကိုဟိုရွေးကောက်ပွဲလုပ်ရေးကိုပြင်ဆင်နေတဲ့အခင်းချင်းမာတင်ပဲအာဒီရွေးကောက်ပွဲဟာဟိုဘလို့မှဟိုတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုတဲ့ဥစ္စာမျိုးကပြနေတယ်ပေါ့နော်ဒါကိုကျွန်တော်တို့မြင်နေရတယ်တစ်ချိန်တည်းမှာပဲအရေးကြီးတဲ့တစ်ခုပေါ့နော်ကျွန်မသတိတော်ထားမိတာပါလဲဆိုတော့ဒီကျွန်မတို့ရွေးကောက်ပွဲမှာ85ရာခိုင်နှုန်းကိုပဲပြည်သူကရွေးခွင့်ရှိနေတယ်ဒါပေမဲ့တစ်ချိန်တည်းမှာတမရော်ဘက်ကဟာကိုပြန်ကြည့်လိုက်တဲ့အခါကျတော့တမရော်ကသူ့ရဲ့25ရာခိုင်နှုန်းကိုလည်းယူထားပြီးသားဖြစ်နေတယ်25ရာခိုင်နှုန်းကိုလည်းယူထားသေးတယ်ဒီဘက်85ရာခိုင်နှုန်းထဲမှာလည်းအာမေအရက်သားပြည်သူတွေပဲဟလာအာမေအရက်သားပြည်သူတွေအရက်သားပြည်သူတွေအာမဲပေးရမယ့်85ရာခိုင်နှုန်းထဲမှာကြတော့လေတမတော်ကလည်းလာပြီးတော့မဲဝင်ပေးနေပြန်တယ်အခုဆိုတော့အတိတ်ဘယ်ကဘာသွားရောက်လဲဆိုတော့တစ်တက်ကနှစ်ခါပြန်မဲယူတယ်လို့မျိုးဖြစ်လာတယ်လို့ကျွန်မဒီလိုမြင်တယ်ဆိုတော့ဒီကိစ္စတွေကနိုဝင်ဘာလ၈ရက်နေ့မှာမဲယုံနေမှာဟလာဟိုနိုင်ငံတကာရဲ့စောင့်ကြည့်မှုတွေလာပြီးတော့မှလေ့လာမှုတွေเนาะEU ရောအမေရိကရောကာတာစင်တာရောအပါအဝင်ဒီလိုမျိုးနိုင်ငံတကာရဲ့လာပြီးစောင့်ကြည့်မှုတွေအောက်မှာရွေးကောက်ပွဲနေ့ကသူ့အနေနဲ့သူငင်းငင်းချမ်းချမ်းပြီးသွားပါတယ်အဆင်ပြေပြေချောချောမွေ့မွေ့ပြီးသွားပါတယ်လို့ပြဖို့အတွက်တေချာလုပ်ပြီးပြတယ်ဆိုရင်တော့မှလက်တွေ့မှာကရွေးကောက်ပွဲမတိုင်ခင်အခင်းချင်းမှာ အနိုင်ရအောင်ယူထားပြီးသားဖြစ်နေတဲ့ဥစ္စာတွေရဲ့ရွေးကောက်ပွဲပြီးသွားခဲ့တဲ့အချိန်မှာတကယ်လို့ဒေါ်အောင်ဆန်းစုကြည်အခုတနိုင်ငံလုံးကိုလှည့်ပြီးတော့သွားတဲ့အခါမှာပြည်သူလူထုရဲ့ထောက်ခံမှုအရန်ကောင်းတယ်တိုင်းရင်းသားဒေသတွေမှာလည်းသူ့တိုင်းရင်းသားဥမာ SNL SNLD လိုမျိုးရှမ်းပြည်မှာဆိုလို့ရှိရင်အဲ့ဒါသူ့ရဲ့ရှမ်းပြည်သူတွေရဲ့ထောက်ခံမှုအရန်ရတယ်ဆိုတော့ဒီလိုမျိုးဟိုအတိုက်အခံဘက်ကအနိုင်ရမယ့်နေရာတွေမှာဟိုနှီးပေါင်းစုံနဲ့ဟလာဟိုဟိုအကြောင်းမျိုးမျိုးပြပြီးတော့မှလည်းရွေးကောက်ပွဲပြီးသွားတဲ့အခါမှာဟိုရွေးကောက်ပွဲမှာနိုင်လိုက်တဲ့အတိုက်အခံအမတ်တွေကိုလည်းဟလာဒီအမှုဒီဥပဒေနဲ့ညှိပါတယ်ဟိုဥပဒေနဲ့ညှိပါတယ်ဆိုတဲ့ဥစ္စာမျိုးတွေနဲ့လည်းဆွဲချနိုင်တဲ့အနေအထားမျိုးတွေရှိနေတယ်လို့လည်းကျွန်တော်တို့အခုချိန်ထဲကကြိုပြီးသုံးသပ်ကြည့်လို့မြင်နေရတယ်ပေါ့နော်ဆိုတော့ဒါတွေကဒီ2015ရွေးကောက်ပွဲရလဒ်ကအခြေအနေမကောင်းနိုင်ဘူးဆိုတဲ့အနေအထားကိုကျွန်တော်တို့ဒီလိုပဲသုံးသပ်တယ်ရှင
့်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအဲ့တော့ရှိပြီးသားမင်းစင်းနေနဲ့ကိုပဲမတမာမှုတွေဟန်တားဖို့အတွက်နော်ဘယ်လိုပဲပုံလောက်ကြမလဲနောက်ပြီးတော့ဒီမင်းစင်းအမှားယွင်းတွေများတဲ့အတွက်ကြောင့်ပြဿနာတွေရှုပ်ထွေးလာမှာကိုစိုးရိမ်ရတဲ့အပြင်ပဲဒီအေးချမ်းချမ်းပြီးဆုံးသွားမှာကိုမလိုလားပဲနဲ့ပြဿနာရှာခြင်းနဲ့အင်အားစုတွေကနေပြီးတော့ရန်ဆလာတာတိုက်ခိုက်လာတာမျိုးတွေပေါ်ပေါက်မှာကိုလည်းပဲဒါမျိုးတွေစိုးရိမ်ရတာပေါ့လေဘာလို့ဆိုတော့ဒီကျွန်တော်တို့အိမ်ကြီးချင်းနိုင်ငံတွေမှာဖွံ့ဖြိုးတဲ့နိုင်ငံတွေမှာရွေးကောက်ပွဲတွေလုပ်လို့ရှိရင်ပြိုင်ဘက်ပါတီတွေတစ်ဖက်နဲ့တစ်ဖက်မခံနိုင်အောင်ပြောကြဆိုကြရတာကနေပြီးတော့ပြဿနာတွေကြီးထွားလာကြတယ်ကျွန်တော်တို့ကြားပူးခဲ့တာ哦အဲ့တော့ဒါတွေကိုလည်းပဲထိမ့်သိမ့်ကာကွယ်ဖို့ကလိုအောင်ပါပါဒီအပြင်ကနေပြီးတော့လိုက်ပြီးတော့ကူညီနေတဲ့ဇာတို့လိုငင်းရင်ရှေ့ဆောင်အဖွဲ့တွေဘာတို့လိုလိုက်ပြီးတော့ကူညီနေကြတဲ့အဖွဲ့တွေနဲ့ဘာတွေများဆက်ပြီးတော့ဆောင်ရွက်သွားမလဲဟလာဒီဟာရွေးကောက်ပွဲကိုတရားမျှတမှန်မှန်ကန်ကန်ပြအောင်ဘယ်လိုများလုပ်လို့ရမလဲဆိုတာတွေရောဥယျာဉ်ကိုနေပြီးတော့ဆွေးနွေးပါဦးလားခင်ဗ
ျဟုတ်ကဲ့ပါဗျာအဲကျွန်တော်အနေနဲ့ကတော့လေခုနဆွေးနွေးသွားတာကိုကျွန်တော်အမှဥမှဆွေးနွေးသွားတာလည်းကျွန်တော်ကြားရပါတယ်ကြားတယ်ဆိုအဓိကဟာကျွန်တော်တို့ဒီ EFF ဖွဲ့စည်းတဲ့အနေနဲ့ကတော့စောင့်ကြည့်တဲ့သူတွေပဲဖြစ်ဖြစ်ဒီတော့ဝယ်ဆိုင်ရသိပညာပေးတာပဲဖြစ်ဖြစ်ကျွန်တော်တို့ကအကန့်အသတ်နဲ့ပဲရှိကြပြအကန့်အသတ်ဆိုတာကဘာလဲဆိုတော့ကျွန်တော်တို့ရဲ့အင်အားကျွန်တော်တို့ရဲ့အခြေအနေရကဘလုံးကတနိုင်ငံလုံးကိုဖြန့်ကျက်ပြီးကျွန်တော်တို့မပေးနိုင်ဘူးအဲ့တော့အခုကိတူတွေမှာလည်းတကယ်တမ်းကျွန်တော်တို့လက်တွေ့လှုပ်ဆောင်ကြည့်တဲ့အခါမှာကိတူတွေမှာဒီရွက်ခောက်ပွဲနဲ့ပတ်သက်တဲ့အသိပညာတွေကအရင်အားနည်းတာကိုတွေ့ရတယ်ကိတူတွေမကဘူးသက်ဆိုင်ရာကျေးလက်ဒေသတွေမှာဆိုရွက်ခောက်ပွဲကော်မရှင်အဖွဲ့ဝင်တွေကိုယ်တိုင်ကဒါတွေကိုသိချာနားမလည်ဘူးမသိကြဘူးအောင်မဲုံတာဝန်ရှိတဲ့လူတွေဒါတို့သိချာမသိကြဘူးဆိုတော့တွေ့ရတယ်အဲ့တော့ကျွန်တော်တို့ဘယ်လိုပဲပြောပြောခုချိန်မှာဒီရွေးကောက်ပွဲကော်မရှင်ကတော့စောင့်ကြည့်တဲ့လူတွေကိုလည်းခွင့်ပြုထားတယ်အသိပညာပေးတဲ့လူတွေလွတ်လပ်လုပ်နိုင်တယ်ဆိုတာမျိုးတွေသူတို့ခွင့်ပြုကြတယ်အဲ့တော့တခုခုကပြောလို့မဲဆင်းတွေမာယွင်းလာမယ်မတမာမှုတွေရှိလာမယ်ဆိုလို့ရှိရင်လည်းသူကပြောမှာကဒါတွေကိုခွင့်ပြုထားတယ်ဒါတွေကိုလုပ်ခွင့်ပြုထားပါတယ်ဆိုတာမျိုးပေါ့နော်ကျွန်တော်တို့ရဲ့ဖက်ဖွဲ့စည်းတွေအားလုံးကလည်းကျွန်တော်တို့ဒါတွေလုပ်ခဲ့ပါတယ်ဒါတွေကဟိုကဖြစ်ပါတယ်ဆိုတာမျိုးနဲ့ပြောပြီးတော့ဟိုဒီရွေးကောက်ပွဲကြီးကိုကျွန်တော်တို့ကဟိုပြောမှာဆိုကောင်းပါတယ်တော်ပါတယ် credibility ပေးလို့မျိုးဖြစ်နေမှာလို့လည်းကျွန်တော်အယံစိုးရိမ်တယ်တကယ်တော့ကျွန်တော်တို့အားလုံးကတိုင်းပြည်တစ်ခုလုံးနဲ့ခြေဝီးကြည့်မယ်ဆိုဘာမှသိချာမလုပ်နိုင်ဘူးခုနပြောလို့ပဲတကယ်တမ်းလောကမှာကတော့ရွေးကောက်ပွဲကော်မရှင်ပဲဒါပေမဲ့ကျွန်တော်တို့ကရွေးကောက်ပွဲကော်မရှင်ကအခုတကယ်တမ်းကြတော့တကယ်ကိုပေါ့နော်တိရရလုံနိုင်တာကိုမတွေ့ရတဲ့အခါမှာဒါကိုထိုင်ကြည့်ပြီးပြောနေမယ်ဆိုတာတကယ်တမ်းအခုဆိုရင်တနိုင်ငံလုံးတိုင်းတာနဲ့ပြန်ဆိုင်တဲ့ပါတီကြီးကပေါ်လာပြီလက်ရှိအစိုးရပါတီဖြစ်တဲ့ USDP အပြင် NLD ဆိုတာလည်းတနိုင်ငံလုံးတိုင်းတာနဲ့ပြန်ဆိုင်တဲ့သက်ဆိုင်ရာဒေသတိုင်းရင်းသားဒေသတွေမှာလည်းတိုင်းရင်းသားပါတီတွေရှိတယ်ရှိတယ်ဆိုတဲ့အခါကျဒီပါတီတွေမှာရှိတဲ့လူတွေဟာအောင်နိုင်ရေးမဲဆွေစီယုံရေးတွေဟာအရေးကြီးတာလည်းမဟုတ်ခဲနဲ့ပြည်သူတွေကိုသူတို့ကတော့အောက်ခြေအထိကျေးရွာတဲ့သူတို့ပါတီတွေအစင်းစင်ဖွဲ့စည်းထားတာဖြစ်တဲ့အတွက်ထပ်ပြီးတော့ပြည်သူတွေအပြစ်ပေးပါနောက်သူတို့ကိုယ်တိုင်လည်းအဲမှာတေးချာချာဥပဒေတွေကိုလေ့လာပြီးတော့မှဒီရွေးကောက်ပွဲကော်မရှင်မှာလုပ်နေတဲ့ဥပဒေဟိုအောက်ခြေမှာလုပ်နေတဲ့ဥဒီပြင်ပပေါ့နော်ဥဒီကိုကြော်လုံးပြီးလုပ်နေတဲ့ဟာတွေကိုတရားဝင်ဓာစီကန့်ကွက်ပေးဖို့ပဲလုပ်မှသာနဲ့အတက်နိုင်ဆုံးအကောင်းဆုံးဒီရွက်ကောက်ပွဲဟာဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်ရက်ဖွဲ့ဖွဲ့စည်းစဉ်ကတော့ဒီချက်ပို့ပြီးတော့ကျွန်တော်တို့သူ့အဲ့ပါတီတွေလောက်ကျွန်တော်တို့လုပ်နိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဗ
ျဟုတ်ကဲ့ခင်ဗျဟုတ်ကဲ့အခုဒီရွက်ကောက်ပွဲအတွက်ကိုမဲဆွယ်စီယုံရေးဆင်းနေကြတဲ့နေရာမှာလည်းပဲကိုယ်စလဲလောင်းတွေအများအပြားနေအနှံ့ဆင်းပြီးတော့စီယုံရေးလုပ်နေကြတယ်အဲ့ဒီအပြင်ကိုပဲအခုဟိုပြီးခဲ့တဲ့ရက်ပိုင်းကရခိုင်ပြည်ဘက်မှာဒီမဘာသာအဖွဲ့ကနေပြီးတော့အမျိုးဘာသာသာသနာစောင့်ရှောက်ရေးဆိုပြီးတော့နော်ဥပဒေ၄ရပ်ကိုထောက်ခံပွဲဆိုပြီးအဲ့ဒီမှာလည်းပဲလက်ရှိအာဏာရပါတီကကောင်းတဲ့အတွက်ကြောင့်နောက်ထပ်၅နှစ်တော့ဖြင့်ဆက်ပြီးတော့လှုပ်ဆဲခြင်းသေးတယ်ပါညာဆိုပြီးတော့ပြောဆိုသွားတာလူတွေတချို့ကတော်တော်များများကိုပဲပြင်းပြထန်ထန်ကန့်ကွက်နေကြတယ်ဗျဒါဒီဥစားဒီလက်ရှိအာဏာရပါတီအတွက်မဲဆွယ်တရားပွဲလို့ဖြစ်နေတယ်အဲ့ဒီလိုပဲတခြားနေရာတွေမှာလည်းပဲတစ်ဖက်ပါတီကိုပုတ်ခတ်စော်ကားပြီးတော့ပြောဆိုတာတွေကလည်းတော်တော်များများကြားရတယ်အဲ့တော့တစ်ဖက်သားကိုတိုက်ခါကြအောင်စော်ကားပြီးတော့ပြောဆိုတာတွေကိုလည်းပဲတကယ်ဆိုလို့ရှိရင်တော့ရွေးကောက်ပွဲကော်မရှင်ကပဲဒါတွေကထိန်းသိမ်းရမယ်ကိစ္စတွေပါအခုဖြစ်နေတဲ့အခြေအနေရရမှာက ခုနပြောသလိုဥယျာဉ်အောင်ပြောသွားတယ်ရွေးကောက်ရေးကော်မရှင်အဓိကတာဝန်ရှိတယ်ဆိုတာအားလုံးကလက်ခံထားတယ်ဒါပေမဲ့လို့သူတို့ကတာဝန်မယူဘူးဆိုတဲ့အခါကျတော့တော်တော်လေးပဲအခြေအနေကခက်ခဲနေတာပေါ့နော်ဒီတော့အခုကြံတဲ့ဒီတပတ်လောက်အတွင်းမှာဘာမှလည်းပဲတိတ်တော့မြန်မာဆန်ဆန်ပြင်ဖို့စင်ဖို့အခြေရမှာမဟုတ်အဲ့တော့ရွေးကောက်ပွဲဖြစ်လာတဲ့နေ့ကြလို့ရှိရင်တရားသဖြင့်နဲ့မှန်မှန်ကန်ကန်ဖြစ်အောင်ဘာတွေဆက်ပြီးတော့လုပ်သင့်မလဲဆိုတာအတွေးရှိသလောက်ပြောကြပါအောင်ဗျဥစည်းစိုးအောင်မြင့်ပြောပါအောင
်ဟုတ်ကဲ့ဟိုမှန်ပါတယ်အခုရှိပါဆိုရင်တပတ်ကြီးကျော်လောက်ပဲကြံတာပေါ့နော်အဲ့တော့ကျွန်တော်ဝယ်ကြံတဲ့အခါကျတော့ဟိုဖြစ်ခဲ့ပြီးဒါတွေကတော့ကျွန်တော်တို့ပြန်လှန်ပြီးပြောနေလို့လဲစိတ်တော့အကျိုးမထူးဘော့အထူးသဖြင့်အဲ့ဒီကျွန်တော်နည်းပါးပါပြောပြကျင်တာကတော့ကျွန်တော်တို့ရဲ့စစ်ဘိုလ်ချုပ်တွေပေါ့နော်စစ်ဘိုလ်ချုပ်အဟောင်းတွေပေါ့သူတို့ရေကောက်ပွဲဝင်တယ်မဲဆွယ်စည်းရုံးရတယ်ဒါပေမဲ့ပြန်ပြီးတော့စဉ်းစားလိုက်ရင်1962ကစပြီးတော့မှအခုဒီ2015ခုနှစ်ထိပေါ့နော်အဲနှစ်ပေါင်း50ကျော်ဒီလောက်အဲကာလတစ်လျှောက်လုံးမှာသူတို့ရနိုင်ငံရေးကိုကောင်းကောင်းမလုပ်ခဲ့ရဘူးပြီးတော့မှဟိုရှင်ပြိုင်နဲ့အပြန်အလှန်ရှင်ပြိုင်နဲ့နိုင်ငံရေးဆိုတဲ့ဟာမျိုးရုပ်ောက်ပွဲဆိုတာလည်းမဖြတ်သန်းခဲ့ရဘူးဆိုတဲ့ခါကျတော့သူတို့ရဲ့မဲဆွယ်စည်းရုံးမှုတွေကဟိုလုံးမတက်ဘူးပြောမှဆိုသူတို့လုံးမတက်ဘူးစနစ်မကျဘူးအဲ့ဒီခါကျတော့ပုဂ္ဂိုလ်ရေးတက်ခိုက်မှုတွေသူတို့ဒီမှာဖြစ်ချင်းနဲ့ဖြစ်သွားတယ်ဒီဇာတ်တွေဖြစ်ချင်းဖြစ်သွားတယ်လူတွေခေါ်ပြီးတော့မှဟိုသူတို့ကိုထောက်ခံတာတွေမဟုတ်တဲ့ခါကျတော့ဟိုပြန်ကျင်တဲ့ဟာတွေလည်းဖြစ်ကောင်းဖြစ်သွားတယ်အဲဒါထားပါတော့ဒါတည်းကတော့ဟိုပြီးဆုံးခဲ့ပြီပေါ့နော်ကျွန်တော်တို့မြင်လဲမြင်ခဲ့ရပြီအဲ့တော့ကျွန်တော်တို့လာမယ့်ကာလဒီမှာကျွန်တော်တို့သိထားဖို့ကတော့သိမြင်များစားမရှိပါဘူးအဲ့ဒီတစ်ခုကတော့စီငင်ငင်နဲ့ယူကော့ပွဲဖြစ်သွားဖို့ပါပဲအဲ့တော့စီငင်ငင်နဲ့ယူကော့ပွဲဖြစ်သွားဖို့ဆိုရင်အဲ့ဒီဘာသာရေးလူမျိုးရေးအမုန်းတရားတွေအခြေခံတဲ့ဒီပဋိပက္ခလုံဆောင်မှုတွေမဖြစ်အောင်ဝိုင်းပြီးတော့မှဟိုစောင့်ကြည့်ဓာတ်ရှိဖို့လိုတယ်အခုဆိုလဲဟိုပြောမှဆိုတော်တော်လေးကိုရောကြသွားပါပြီဒါလည်းဒါကောင်းတဲ့လက္ခဏာတစ်ခုပါပဲအဲ့ပြီးတော့မှနောက်ကနလိုမဲယုံတွင်မှာသမာမှုတွေဖြစ်ဖို့ဆိုရင်အဲဟုတ်တယ်လှုပ်တာခံရတာတော့တော်တော်လေးကိုခက်သွားပြီဗျ။ဘာဖြစ်လို့လဲဆိုတော့ဥပဒေမှာမပါတဲ့မဲပေးခွင့်သက်သေကံလက်မှတ်ထုတ်ပြီးတဲ့ကိစ္စတွေရှိလာတယ်။အဲလိုရှိလာတဲ့ခါကျတော့မဲယုံနဲ့မှလာတဲ့မဲလာပေးတဲ့လူတယောက်ကိုဒီလူကတကယ်မဲပေးပိုင်ခွင့်ရှိတဲ့လူဟုတ်မဟုတ်ဆိုတဲ့ဥစ္စာကမဲယုံမှာရှိတဲ့မဲယုံမှုတွေအဲပြီးတော့မှနောက်နိုင်ငံပါတီရဲ့အမတ်လောင်းတွေသူတို့တွေလည်းမစစ်ဆေးနိုင်ဘူး။ဒါပေမဲ့တတ်နိုင်တဲ့လောက်ဟိုဖြစ်နိုင်တဲ့အခြေအနေကနေပြီးတော့ပဲအကောင်းဆုံးပေးချောက်တာကိုစစ်ပြီးတော့မှဖောက်ဖောက်မှုမဖြစ်အောင်လုပ်သွားမယ်ဆိုရင်တော့ဟိုအေးချမ်းတစ်ခုဟိုဗာလေရုပ်ောက်ပွဲတစ်ခုတော့ဖြစ်မြောက်သွားမယ်လို့တော့ထင်ပါတယ်အရှိကိုပြန်ပြီးတော့လှမ်းမယ်ဆိုရင်တော့ကျွန်တော်တို့အကျိုးမရှိတော့ပါဘူးအားလုံးကတော့ဟိုကောင်းအောင်ကြိုးစားပြီးတော့မှစီငိန်နဲ့ဖြတ်သန်းသားအောင်ကြိုးစားဖြစ်မယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျရုပ်ောက်ပွဲကတော့ဖြစ်မြောက်အောင်လည်းပဲအစိုးရကတော့လုပ်သွားမှာပေါ့လေဒါမှလည်းခုနပြောသလိုတရားသဖြင့်နဲ့မှန်မှန်ကန်ကန်ဖြစ်ဖို့ကအရေးကြီးတာပါအခုစင်ကာပူတို့ဘာတို့မှဟိုပြီးခဲ့တဲ့ရက်ပိုင်းတော့ကကျိုတင်မဲလုတ်တဲ့အခါကျတော့မဲပြားတွေမှာမဲယုံမှုလက်မှတ်မထိုးထားတာတို့ဘာလို့เนาะအဲဒီမှာလိုအပ်ချက်တွေတော်တော်များများတွေ့ရတယ်လို့ပြောတယ်အဲ့တော့ဒီလိုဟာမျိုးတွေလည်းပဲပြည်တွင်းမှာမပေါ်ပေါက်အောင်လည်းပဲဝိုင်းပြီးတော့ထိန်းပေးကြည့်ပေးကူညီပေးကြရမှာလေလိုသေးတာပေါ့လေကဲအဲ့တော့ပြောပါအောင်ခင်ဗျာမောက်ဦးမှာရော
ရေကောက်ပွဲဒီငင်ငင်ပြီးသွားစေခြင်းနဲ့ဆိုတာဒါကျွန်တော်တို့ဆန္ဒပါဒါပေမဲ့တကယ်တမ်းကရေကောက်ပွဲဆိုတဲ့သဘောအရဟိုကနိုင်အနိုင်အရှုံးနဲ့တုံမှာဟုတ်နော
်ဆို
တော့အဲ့ဒီအပေါ်မှာခုနကတော့နိုင်တင်တဲ့သူဘက်ကနိုင်အောင်လုပ်ဖို့နှီးပေါင်းစုံကိုတုံးပြီဆိုလို့ရှိရင်တချို့ကိစ္စတွေကကျမတို့ဘလောက်ပဲတည်ငြိမ်အေးထမ်းထမ်းဖြစ်ချင်ဖြစ်ချင်မှရှက်ဘာလို့လဲဆိုတော့တကယ်တမ်းလက်တွေ့အနေထားမှာကအခုပဲဟာဒီဒေါ်ဆန်းစစ်ကြီးအခု90တနင်္ဂနွေလုံးမှာသွားရတဲ့ကိစ္စဆိုရင်ဒါ UEC ကထုတ်ထားတဲ့ဟာရဆိုရင်ကိုမဲဆန္ဒနယ်မှာပဲကိုစီယုံရမယ်ဆိုတဲ့ဟာမျိုးပါထားတယ်ပေါ့ဥပမာဆိုတော့အဲ့ဆိုလို့ရှိရင်ဒါဟာဒါတချိန်ချိန်မှာဒါကိုတုံးပြီးတော့ဟလာတကယ်သာဟလာ NLD နိုင်ပြီဆိုလို့ရှိရင်ဒါတပဥပမာတစ်ခုပေးရပါเนาะဆိုတော့ဒီလိုမျိုးဟိုသူတို့ချထားတဲ့သူတို့ကစားပွဲမှာသူတို့ကသူတို့ချထားပြီးသားစီးမြင်းစည်းကမ်းတွေဟာတကယ်ဝင်ကစားရတဲ့သူတွေကိုတရားမြတ်တတမမှန်ကန်ကန်နဲ့ကစားခွင့်မပေးဘူးဆိုလို့ရှိရင်ခုနကကျမတို့ဘလောက်ပဲငင်းငင်းချမ်းချမ်းတည်တည်ငြိမ်ဖြစ်ချင်းဖြစ်မလားဆိုတဲ့ဥစ္စာဟာအဲ့ဒါဟာကျမတို့လက်ထဲမှာရှိတဲ့အာကျမတို့ရဲ့စံတာပဲဖြစ်နေတယ်။လက်တွေ့ကကျမတို့စီမှာမရှိ။ကျမတို့ကအာ driving seat ပေါ့နော်။ဒီဟုတ်လားဒါကိုအာဒါကိုမောင်းနေတဲ့အာသူတွေမဟုတ်နေဘူးရှင့်။ဆိုတော့ဒါဟာကျမတို့အတွက်အင်မတန်ရေးကြီးတယ်။ကျမမြင်တာကဘာလဲဆိုတော့ဒီ2015ရွေးကောက်ပွဲဟာကျမတို့မြန်မာနိုင်ငံရဲ့ဟုတ်လားတမိုင်းမှာဒီမိုကရေစီစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းစစ်မှန်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုတကယ်အကောင့်ထည့်ဖို့ဖို့တကားပွင့်မလားမပွင့်မလားဆိုတာရဲ့တော့ချက်အဓိကအရေးကြီးတဲ့အာဟိုအခြေအနေတခုအဓိကအရေးကြီးတဲ့အခင်းအကျင်းတခုလို့ကျွန်မဒီလိုပဲမြင်တယ်ဆိုတော့တကယ်စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုရောက်ဖို့အတွက်ဒီ2015ရွေးကောက်ပွဲဟာတရားမျှတရမယ်ဆိုတော့တော့စစ်ကျွန်မတို့ကမမျှတနေတာတွေမြင်နေရပြီ နော်အဲ့တော့တကယ်တမ်းဒီရွေးကောက်ပွဲတကယ်လုပ်တဲ့အချိန်အာနိုဗင်ဘာလ၈ရက်နေ့မှာကျမတို့ပေါ့နော်ဘယ်နေရာမှာလဲရှိနေကြရှိနေကြတဲ့သူတွေအားလုံးကခုနကရွေးကောက်ပွဲမတမာမှုတွေဘာတွေပဲရှိနေရှိနေတာတွေကိုကျမတို့ကမမှန်ကန်ကန်နဲ့ပဲကျမတို့မှန်ကန်တဲ့စေတနာဆန္ဒနဲ့ပဲအဲတရားမှတ်ထားတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ကိုတော့ကျမတို့ကပေါ်ဆောင်ပေးရမှာပဲဖြစ်နေတာတွေဖြစ်ပြီဆိုရင်တော့ကျမတို့ဓာတ်တွေကိုထုတ်ပေးဖို့လိုမယ်လို့ကျမအလိုမြင်တယ်။ဘာလို့2030တုန်းကလည်းကျမတို့ဒီလိုပဲဟလာဟိုဖြစ်တဲ့အနေအထားပေါ်မှာအဲတကယ်မတရားဓာတ်တွေဘလောက်ပဲဖြစ်သွားနောက်ဆုံးတော့ဆန်းစုကြည်ကိုရွေးကောက်ပွဲပြီးပြီးတပတ်နေတဲ့အချိန်မှာလှုပ်ပေးလိုက်တဲ့အချိန်မှာတော့ဆန်းစုကြည်တွမြောက်လာတဲ့အပေါ်မှာဝန်တာမှုတစ်ခုပီတိတစ်ခုနဲ့တင်မယ်ကျမတို့ကသူတို့ရွေးကောက်ပွဲမတရားလုပ်တဲ့ကိစ္စတွေအားလုံးကိုတင်ပေါင်းချေပေးရတယ်လို့ကျမတို့ရှိခဲ့ပြီးသွားပြီ။ဒါပေမဲ့ဒီအချိန်မှာကျမတို့ဒါမျိုးဖြစ်လို့မရတော့ဘူး။တာဝန်ယူမှုတာဝန်ခံမှုကိုကျမတို့ဖြစ်အောင်လုပ်ပေးရတော့မယ်။အဲ့တော့တာဝန်ယူမှုတာဝန်ခံမှုဖြစ်အောင်လုပ်ပေးရမယ်ဆိုတဲ့အနေအထားမျိုးမှာခုနကရွေးကောက်ပွဲမတိုင်ခင်ရောရွေးကောက်ပွဲနေ့မှာရောရွေးကောက်ပွဲပြီးတဲ့အချိန်မှာရောမတမာမှုတွေမတရားမှုတွေရှိတယ်ဆိုရင်ကျမတို့ဖော်ထုတ်ပေးရမယ်လို့မြင်ပါတယ်။ဒါမှသာလျှင်ကျမတို့ကဘယ်သူပဲဖြစ်ဖြစ်ကျမတို့လာမဲ့အဲ့ဟိုရှိရွေးကောက်ပွဲလွန်ကာလမှာတကယ်စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုတက်သွားဖို့အတွက်ကိုကျမတို့ကအစင်တစင်ကိုပေါ့နော်အာခြေလမ်းတစ်လမ်းကိုကျမတို့ကခိုင်ခိုင်မာမာအဖွင့်ပေးသွားနိုင်လိမ့်မယ်လို့ကျမတို့ဒီလိုပဲမြင်နေရှင
်။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။ကိုစင်းစောင်းမြို့ကညီကုန်းကျုံအနေနဲ့ဗာမြပြောစရာရှိပါသေးလဲခင်ဗျာ
။အဲကျွန်တော်ညီကုန်းကျုံအနေနဲ့ပြောချင်တာကတော့ရုပ်ကောက်ပွဲဆိုတဲ့ဟာကတော့ဟိုကျွန်တော်ဒင်းစားဆရာအနေနဲ့အမြင်နဲ့ကြည့်ရင်တော့ရွေးရှင်းပါတယ်။ဗာရွေးရှင်းလဲဆိုတော့အဲ1962ကစပြီးတော့ခုချိန်ထိကြိုက်တဲ့အချိန်မှာဒီတိုင်းပြည်မှာမဲပုံးထောင်လိုက်တယ်ဆိုရင်ဒီစစ်အာဏာရှင်တွေအဲ့ပြည်နယ်အုပ်ချုပ်တဲ့လူတွေကိုပြည်သူလူထုကမဲမပေးဘူးဆိုတဲ့ဥစ္စာကလုံးဝကိုပြေချနေတဲ့ကိစ္စပဲအဲ့ပြီးတော့မှဒေါန်ဆန်းစုကြည်လိုမျိုး NLD လိုမျိုးအတိုက်ခံဆိုရင်ပြည်သူလူထုကထောက်ခံတယ်သူတို့ကိုမဲပေးမယ်ဆိုတဲ့ဥစ္စာကလည်းအရင်ရိုးရှင်းတဲ့ကိစ္စပဲဆိုတော့ဒီတိုင်းပြည်ကိုဘယ်သူကအုပ်ချုပ်သင့်တယ်လဲဆိုတဲ့ပြည်သူလူထုရဲ့သဘောထားဆိုတာကချစ်ချစ်ထွေးထွေးမရှိဘူးဒါအရင်မြင်သာထင်သာရှိတယ်ဒါပေမဲ့အဲလက်တွေ့ဖြစ်ပြတာကအဲ့လောက်မရိုးရှင်းဘူးအဲ့လောက်မရိုးရှင်းတဲ့ခါကျတော့ပိုပြီးရေးကြည့်တာကရုပ်ကပွဲအဖြေဆိုတာကခုနကတော့ဟိုကျွန်တော်ပြောသလိုပဲတဲ့တဲ့ချိန်မှာလှုပ်လိုက်ပေါ့နော်1962ကနေဒီအခု2015ဒီဘယ်ချိန်ပဲလှုပ်လိုက်ဒီအတိုက်ခံဆိုတာနိုင်မှာပဲစစ်အာဏာရှင်တွေစစ်အုပ်ချုပ်ရေးသမားတွေစစ်ဘုတ်ချုပ်တွေဆိုတာရှုံးမှာပဲဆိုတာသိကြနေတဲ့ကိစ္စပဲဒီလူလူကလည်းမကြိုက်ဘူးဒါပေမဲ့အဲ့ဒီဥစ္စာကအဖြေကရှိနေရတာနဲ့ဒါပေမဲ့ကျွန်တော်တို့ကတိုက်ပြရအဖြေမပေါ်တဲ့အချိန်တွေပါအဲ့တော့ပို့ပြီးတော့အရေးကြီးတာကရုပ်ကပွဲဖက်သန်းခြင်းဆိုတာတစ်ခုအမျိုးသားပြန်လည်ရင်ကြားစီရေးဆိုတာကပို့ပြီးတော့အရေးကြီးပါတယ်အဲ့တော့အမျိုးသားပြန်လည်ရင်ကြားစီရေးကိုသေးသေးချာချာအကောင့်ထဲပေါ်နိုင်တဲ့အခါကျတော့မှသာအဲခုနကတော့ပြောတဲ့ရုပ်ကပွဲရလတ်ကိုအကောင့်ထဲပေါ်တာတို့တိုင်းပြည်မှာဘယ်သူအုပ်ချုပ်သင့်တယ်ဆိုတဲ့ဥစ္စာကတို့ပြည်တယ်တဲ့လမ်းကြောင်းကိုရောက်သွားမှာပါလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကောင်းပါပြီခင်ဗျကဲဥရဲအောင်ရောညီကုန်းချုပ်အနေနဲ့ဗာမားပြောလို့ရရှိပါသေးလဲခင်ဗျာ
เนี่ยကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ပြောချင်တာကတော့ရွေးကောက်ပွဲရတယ်သိမလို့တော့ဘူးအဲ့တော့ဘာပဲဖြစ်ဖြစ်ဒီရွေးကောက်ပွဲမှာအတက်နိုင်ဆုံးပေါ့လေမတရားမှုတွေမဖြစ်အောင်တည်နေအေးချမ်းမှုမရှိအောင်တော့အားလုံးဝိုင်းဝန်းစူးစမ်းဆောင်ရွက်တဲ့ ਨੇ အဓိကကအဖြစ်ပါတီတွေကနေပြီးတော့တက်ဆိုင်ရာဝင်ရွေးတဲ့ဒေသမှာရှိတဲ့မဲယုံကိုယ်စားလှယ်တွေပါတီရဲ့တာဝန်ရှိတဲ့လူတွေဟာရွေးကောက်ပွဲဥပဒေတွေကိုတေချာလေးလာဖတ်ရှုပြီးတော့အဲ့လိုမတရားမှုတွေဖြစ်လာနိုင်တဲ့အခြေအနေမျိုးတွေပေါ်လာရင်ဒါမှမဟုတ်ရင်လောက်တာမျိုးတွေတွေ့ရင်ချက်ချင်းတားဆီးဖို့အတွက်စူးစမ်းဆောင်ရွက်တဲ့နယ်လို့ကျွန်တော်မြင်ပါတယ်။ဒါဟာကျွန်တော်တို့ကဟိုဖြစ်လာမှာပေါ်ထုတ်ကြတဲ့စာလို့ရှိရင်မဖြစ်ခင်ပေါ့လေ။ဒုတိယတွေကိုတေချာသိထားမယ်ဆိုရင်တူတင်တားဆီးဖို့တွေဟာအရေးကြီးတယ်လို့မြင်ပါတယ်။အခုဆိုရင်ကျွန်တော်တို့ဒီချုပ်တင်မဲကိစ္စတွေဆိုရင်လည်းတေချာကြကိုဖတ်ထားပြီးတော့ချုပ်တင်မဲတွေကဘယ်လိုပေးတင်လဲဘယ်လိုပေးခွင့်ရှိတယ်ဆိုတာမျိုးတွေတေချာလေ့လာပြီးတော့ဒါမျိုးတွေတကယ်လုံးမလုံးတကယ်ဟုတ်မဟုတ်ဆိုတာတွေကိုသက်ဆိုင်ရာပါတီမှာရှိတဲ့တာဝန်ရှိတဲ့လူတွေအနေနဲ့တေးချာချာဘောက်ဆိုသူတို့ကလောက်ခွင့်ရှိတာဟုတ်စစ်ဆေးခွင့်ရှိတာဟုတ်မင်းမြန်းခွင့်ရှိတာဖြစ်တဲ့အတွက်တေးချာချာဆောင်ရွက်ဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်မဲဆွေစီယုံနဲ့ကာလာတွေကိုရက်ပြီးတော့မှဒါတွေကိုဦးစားပေးလှုပ်ဆောင်တဲ့နယ်ဆိုတော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဦးရောင်ခင်ဗျာကျွန်တော်တို့အားလုံးလည်းပဲခုနပြောသူလိုပဲပြီးခဲ့တဲ့အမားယွင်းနေအကြောင်းဒီအနှုတ်လက္ခဏာပြနေတဲ့သတင်းတွေကိုတော့ဘာမှလည်းပဲအခုအချိန်မှာတော့ပြောလို့တော့မတူးတော့ဘူးပေါ့လေဒီတော့ဒီလာမယ့်တနင်္ဂနွေနေ့ရွေးကောက်ပွဲတကယ်ကျင်းပတဲ့အခါမှာအကုန်လုံးမှန်မှန်ကန်ကန်မျက်မျက်တာတာနဲ့အကောင်းဆုံးဖြစ်အောင်ပဲဝိုင်းပြီးတော့ပံ့ပိုးပေးကြပါလို့ပဲမြင့်တရားခံမှာပဲပေါ့လေကဲကျွန်တော်တို့အချိန်လည်းပြည့်နေပါပြီခင်ဗျဒီနေ့ဆွေးနွေးပွဲစကားဝိုင်းကိုဒီမှတ်နဲ့ပဲရန်နာပြစီအဲ့တော့အခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကျွန်တော်တို့ရန်ကုန်မြို့ကဒသင်းသာဆရာဦးစီသူအောင်မြင့်အဲ့ဒါအပြင်ရွေးကောက်ပွဲပညာပေးအဖွဲ့အဖွဲ့ဖြစ်တဲ့ငင်းအေးရှိဆောင်အဖွဲ့ကဒါရိုက်တာဦးရဲ့အောင်နဲ့ထိုင်းနိုင်ငံအခြေစိုက် FDB Forum for Democracy for Burma မြန်မာနိုင်ငံ Democratic in Azu နိုင်ငံခြားရေးကော်မတီဝင်ဒေါခင်အောင်မာတို့ကိုကျေးဇူးအထူးပဲတင်ရှိပါရခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ